မေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကရှီတောင်အရှာနိုင်ငံများအတင်းအာဆီယံအဖွဲ့ဝင်နိုင်ငံတို့ကနိုင်ငံသားဝန်ကြီးတွေကိုဒီတစ်ပတ်ထဲတယ်လီဖုန်းနဲ့ဆက်သွယ်ပြီးစနိုင်ငံဆက်ဆံရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ကိစ္စအကြောင်းဆွေးနွေးရခဲ့ပါတယ်တောင်တရုတ်ပင်လယ်ရဲ့မလေးရှားနိုင်ငံနေပြည်တော်ပိုင်ခွင့်မရှိကြောင်းတရုတ်သူရဲ့ပြောကြားချက်ကိုမလေးရှားနိုင်ငံကပြီးခဲ့တဲ့အပတ်တည်းတင်းတင်းမာမာတုံ့ပြန်အပြေးမှာဝန်ကြီးပုံပီယိုကအာဆီယံနိုင်ငံသားဝန်ကြီးတွေကိုအခုလိုဆက်သွယ်ဆွေးနွေးကြတာလည်းဖြစ်ပါတယ်ဒီနေ့လာနေကဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်ဒိုမတ်ဆူရီနဲ့ကိုဗစ် -19 တုံ့ပြန်ရေးကိစ္စနဲ့လူကျွေးရေးကိစ္စတွေကိုဆွေးနွေးခဲ့သလိုတရုတ်နိုင်ငံနဲ့နယ်မြေအရင်းပွားနေတဲ့ရှစ်တောင်အရှာနိုင်ငံတွေကိုထောက်ခံတယ်လို့လည်းပြောခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကအင်္ဂလိပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲစင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishnan နဲ့ဆက်သွယ်ပြီးတရုတ်နိုင်ငံပွားနေတဲ့မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့ဘရူနိုင်းနိုင်ငံတွေကိုထောက်ခံကြောင်းဝန်ကြီးပုံပီယိုကပြောခဲ့ပါတယ်။ဩဂုတ6ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီး Pham Binh Minh နဲ့မလေးရှားနိုင်ငံသားဝန်ကြီးဟီရှာမိုဒင်တို့ကိုတရားစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံကဥပဒေအောင်စွာရှီတောင်အရှာနိုင်ငံတွေရဲ့အကျိုးစီးပွားနဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။ဇူလိုင်လ29ရက်နေ့ကမလေးရှားနိုင်ငံကကုလသမဂ္ဂကိုတရားဝင်တန်တမာရေးဆိုင်ရာစာတမ်းပြောင်းပို့ခဲ့ပြီးတရုတ်ရဲ့ရင်းဆက်90ပါးနိုင်ငံသားသတ်မှတ်ချက်ကိုပယ်ချခဲ့ပါတယ်ခင်ဗျ။